Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်မေလ24ရက်ကောက်ကြနေ့မနက်ခင်းဗီဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 50 51အပြင်ဗီဒီယိုရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့ပြည်ညီနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမများသတင်းအောင်ပါ။တောက်ကြမနေခင်တော်တာရှင်လို့နာဆင်ရမယ်ထိတန်းရောက်သတင်းတွေမှာတော့အမေရိကန်နယ်စပ်ကိုရောက်လာတဲ့ရွှေပြောင်းအခြေချလူသူတွေအများများပြားလာတာကြောင့်တမရထရန့်ပဲလို့ဂိုင်းတွေ့မလဲလို့လူတော်ကစောင့်ကြည့်နေပါတယ်။အိန္ဒိယနိုင်ငံအထွေထွေရေကောက်ပွဲမဲရလက်တွေကိုဒီကနေ့အထိရည်တွက်ပြီးသလောက်ဆိုရင်ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကအပြတ်သက်အနိုင်ရနေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုညံဝင်းနဲ့အောင်နဲ့အတူပြညာပေးပါမယ်မခွန်ညွေ။
ကောင်းပါပြီရှင်။အခုလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနောက်ဆက်ရမယ့်သတင်းလွှာတွေထဲမှာတော့အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရပါတီအနိုင်ရသွားတာကိုအတိုက်ခံကောင်းဆောင်ရာဟုဂန္ဒီကသူ့ရဲ့အရှုံးကိုဝန်ခံရတဲ့အနိုင်ရတဲ့လက်ရှိဝန်ကြီးချုပ်ကိုအခုလိုချီးကျူးဂုဏ်ပြုလိုက်ပါတယ်။
I want to say that today is not the day for me to go into the details of this mandate.
ဝန်ကြီးချုပ်အနေနဲ့အိန္ဒိယနိုင်ငံရဲ့လိုအပ်ချက်တွေကိုအကောင်ဆုံးဖြည့်ဆည်းသွားနိုင်ဖို့မျှော်လင့်ကြောင်းကိုလည်းပြောသွားတာနဲ့တူနားဆင်နိုင်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်စာချုပ်ကနေအမေရိကန်နှုတ်ထွက်တာနဲ့ပါရှန်ပင်လယ်ကွေ့ကိုအမေရိကန်စစ်သင်္ဘောတွေလွှတ်တာကြောင့်ဖြစ်လာနိုင်တဲ့တင်မာမှုအခြေအနေတွေ၊တခါရန်ကုန်လူဝင်မှုကြီးကြပ်ရေးဌာနမှဗီဇာသက်တမ်းလာတိုးတဲ့သိတိရီလင်္ကာနိုင်ငံသားတယောက်ကိုလွန်ခဲ့တဲ့လကတိရီလင်္ကာမှာလူ250သေတဲ့အထိဖုံးခွဲအကြမ်းဖက်လုပ်ရက်တွေအတွက်မတင်ကားသူဖြစ်ထိမ့်သိမ်းစစ်ဆေးနေတာ။ရှမ်းပြည်နယ်တွင်မှာတော့စစ်ဆောင်ဒုက္ခသည်တွေနာမှာဆိုးရတက်ကတဆင်ရချတာတွေအကြောင်းကိုလည်းနားဆင်ကြရမှာပါရှင်။နောက်ပိုင်းမှာတော့အခကစားသတင်းတော်တစ်ပုဒ်ကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမျက်မျက်သတင်းအောင်နဲ့ကိုညာဝေးအောင်တို့ပြောပြပါမယ်ရှင
်။အီရန်ကချင်းချောက်နေရာတွေကိုဟန်တားတဲ့အနေနဲ့အမေရိကန်ပြည်ထောင်စုက9000ကနေ10000ကြားအရေးအတွက်ရှိတဲ့တပ်တွေကိုအရှေ့လေပိုင်းဒေသကိုစီလွတ်မဲ့သတင်းတွေထွက်နေတာနဲ့ပတ်သက်ပြီးယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကညင်းဆူလိုက်ပါတယ်။မနေ့ကြာသပတေးနေ့ကဒီကိစ္စနဲ့ပတ်သက်ပြီးပင်တဂွန်စစ်ဌာနချုပ်ထိတ်တန့်တာဝန်ရှိသူတွေအင်ဖြူတော်မှာအစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောတယ်လို့ VOA သတင်းမှာဖော်ပြထားပါတယ်။ဒီလိုအင်ဖြူတော်မှာအစီရင်ခံတင်ပြမဲ့အထယ်ပူရဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဂျိုးဆက်ဒန်ဖော့နဲ့ယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်တို့လည်းပါဝင်ပါတယ်။တပ်အင်အားတိုးမြင့်စေလွတ်ဖို့လေပိုင်းဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ကတောင်းခံခဲ့ပြီးတဲ့နောက်အင်ဖြူတော်မှာတင်ပြမှာဖြစ်ကြောင်းအမိမဖော်လိုတဲ့အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြခဲ့ကြတာပါ။အရှေ့လေပိုင်းဒေသမှာတပ်အင်အားတိုးမြင့်ချထားဖို့တော့စဉ်းစားနေတဲ့အကြောင်းကိုကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကအင်ဖြူတော်အစီရင်ခံတင်ပြပွဲမလုပ်ခင်မှာသတင်းတောက်တွေကိုအတည်ပြုပြောဆိုပါတယ်။ကာကွယ်ရေးအတွက်နောက်ထပ်တပ်အင်အားတွေဒုံးခွင်းဒုံးတွေနဲ့စစ်သည်မော်တွေထပ်မံဆေးလွတ်ဖို့တောင်းဆိုထားတဲ့အတိုင်းအပြည့်အဝပေးမလားတချို့ကပဲပေးပလန်ဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အီရန်နိုင်ငံကရေနံတွေကိုပြည်ပကိုလုံးဝမတင်ပို့နိုင်အောင်ပိတ်ပင်သွားဖို့နဲ့အီရန်ရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့ပင်လယ်ကွေ့ဒေသမှာအမေရိကန်စစ်အင်အားတိုးမြှင့်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနောက်မှာအမေရိကန်နဲ့အီရန်နိုင်ငံကြားတင်းမာမှုတွေကြီးထွားနေတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုထဲမှာဝင်ရောက်အခြေချဖို့အတွက်ကြာသပတေးနေ့တုန်းကအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်ကိုရောက်လာကြတဲ့ရွှေပြောင်းအခြေချလူတို့အရေအတွက်တဟုန်တို့များပြားလာပြီး3သိန်းကျော်လောက်ရှိနေပြီလို့သမ္မတထရန့်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အများစုဟာအမေရိကတိုင်းအလဲပိုင်းနိုင်ငံတွေကလာကြတာဖြစ်ပြီးနိုင်ငံကူးလက်မှတ်မရှိသလိုအမေရိကန်မှာနိုင်ငံရေးခုလုံခွင့်တောင်းဖို့ပြင်ဆင်နေကြတာပါ2019ခုနှစ်အတွင်းအမေရိကန်နယ်စပ်ကိုရောက်လာကြတဲ့ရွှေပြောင်းအခြေချလူတို့အရေအတွက်ဟာ2018ခုနှစ်တည်းစာရင်3000လောက်များတယ်လို့ဆိုပါတယ်2018ထဲမှာလူ13000လောက်သာရှိခဲ့ပေမဲ့2019ထဲမှာ3000လောက်တိုးလာတယ်လို့ဆိုပါတယ်ပြီးခဲ့တဲ့လတုန်းကဆိုရင်ရွှေပြောင်းအခြေချလူတို့13000လောက်နယ်စပ်ဖြတ်ကျော်ဖို့ကြိုးစားခဲ့ပြီးအဲ့ဒီတည်းက65ရာခိုင်နှုန်းလောက်ဟာမိသားစုနဲ့ကလေးငယ်တွေပါဝင်ကြပါတယ်နေစားချက်ကြော်ပြီးအမေရိကန်နိုင်ငံထဲဝင်ရောက်ဖို့ကြိုးစားစဉ်ကလေးငယ်တွေတည်ဆုံးခဲ့တာရှိတဲ့အတွက်အခုတစ်ခေါက်မှာဒီနေဆက်ကရွှေပြောင်းအခြေချလူသူတွေအရေးကိုသမ္မတထရန့်အစိုးရကဘယ်လိုကင်တွေသွားမလဲဆိုတာလွှတ်တော်ကနီးကပ်စောင့်ကြည့်နေပါတယ်ခင်ဗျာ
တရုတ်ဟွာဝေးဆက်သွယ်ရေးကုမ္ပဏီကတရုတ်အစိုးရနဲ့ပတ်သက်ဆက်နွယ်မှုတွေနဲ့ပတ်သက်ပြီးလိန်ညာပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဆွဆွဲပြောဆိုလိုက်ပါတယ် Huawei company ကတရုတ် Communist Party နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့အတွက်အဲ့ဒီကွန်ရက်တီကတဆင့် American ရဲ့သတင်းအချက်အလက်တွေပေါက်ကြားဖို့အနေနဲ့ခွင်လန်းများတယ်လို့ CNBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးပွန်ပီယိုကပြောတာပါ Huawei ဆက်သွယ်ရေးကုမ္ပဏီကကမ္ဘာအကြီးဆုံးဆက်သွယ်ရေး 5G နည်းပညာသုံးပစ္စည်းတွေကိုအဓိကထုတ်လုပ်နေတဲ့ကုမ္ပဏီဖြစ်ပါတယ်ကမ္ဘာအနှံ့မြန်နှုန်းမြင့် Internet သုံးဆက်သွယ်ရေးကွန်ရက်ကိုတည်ဆောက်ဖို့အတွက်သဘောတူစာချုပ်တွေလက်မှတ်ရေးထိုးနိုင်ဖို့လဲ Huawei ကုမ္ပဏီကကြိုးစားနေတာပါHuawei ကုမ္ပဏီနဲ့အကျိုးတူပူးပေါင်းဆောင်ရွက်နေတဲ့ American ကုမ္ပဏီတွေကိုပြီးခဲ့တဲ့အပတ်က American အစိုးရကတားမြစ်ပိတ်ပင်လိုက်တဲ့အတွက်တရုတ်နဲ့ American ကြားကုန်သွယ်ရေးတင်းမာမှုတွေပို့ပြီးတော့တိုးလာနေပါတယ်။ Huawei အလုပ်မှုဆောင်ချုပ် Ren Zhengfei ကတော့သူ့ကုမ္ပဏီအနေနဲ့သုံးဆွဲသူတွေရဲ့လျှို့ဝှက်အချက်အလက်တွေကိုထိန်းသိမ်းထားတာဖြစ်ပြီးဝန်ကြီးပွန်ပီယိုဆွဆွဲပြောဆိုသလိုတရုတ်အစိုးရနဲ့ပတ်သက်ဆက်နွယ်မှုလည်းမရှိဘူးလို့ပြောပါတယ်။ Huawei ကတရုတ်အစိုးရရဲ့ချုပ်ကိုင်မှုအောက်မှာမရှိဘူးလို့လည်းသူကညင်းဆိုသွားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံနဲ့တူပေါင်းနေတဲ့ကုန်သွယ်ရေးစစ်ပွဲကြောင့်ထိခိုက်နစ်နာနေတဲ့အမေရိကန်လေသမားတွေကိုနောက်ထပ်ထောက်ပံ့ကြေး16ဘီလီယံပေးမယ်လို့ကြာသပတေးနေ့ကပြောပါတယ်။သမ္မတအင်ဗီရောမှာအာလူးစံပြိုရေးသမားတွေတို့အတွက်ကုန်ပစ္စည်းထုတ်လုပ်သူတွေခြံရံထားတဲ့သမ္မတကဒီငွေကြေးကအမေရိကန်လေယာတွေကိုကြီးပွားစေမှာဖြစ်ပြီးဘယ်နိုင်ငံကမှအမေရိကန်စီးပွားရေးနဲ့အမျိုးသားလူညုံရေးပေါ်ဗီဒီယိုအာဏာမသုံးနိုင်ဘူးဆိုတာရှင်းရှင်းလင်းလင်းသိစေရမယ်လို့ပြောပါတယ်။ဒီဒီချင်းဟာအမေရိကန်လေသမားတွေကိုဒုတိယအကြိမ်ထောက်ပံ့တာပါပြီးခဲ့တဲ့နှစ်ကလည်းတရုတ်ကအခွန်စည်းကြက်လို့ထိခိုက်နေနိုင်ရတဲ့လေသမားတွေကိုအမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ကြေးပေးခဲ့ပါတယ်ထောက်ပံ့ကြေးငွေအများစုကတော့ပေပိဇက်ပြောင်းမြေပဲနဲ့ဂျုံဆိုင်တဲ့လေသမားစီတွေကိုပေးတာပါအမေရိကန်လေယာဆိုင်ပြိုရေးဝန်ကြီးဆိုနီကလေသမားတွေတသက်ချောင်ကြီးရေးအတွက်သမ္မတထရန့်ဒီလောက်စိုးရင်ပူပန်နေတာမျိုးသူမမြင်ခဲ့ဘူးကြောင်းပြောပါတယ်သမ္မတထရန့်ကသူမှန်လာတွေလုံနေကြောင်းပြောနေတဲ့တချိန်တည်းမှာပဲကွန်သေးချမ်းကျင်သူတွေကဒါဟာနိုင်ငံစကားဖြစ်ပြီးလေသမားတွေအနေနဲ့တရုတ်ဈေးကွက်ပြန်လည်ရရှိဖို့ပို့ပြီးစိုးရိမ်နေကြောင်းပြောပါတယ
်ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไฮโดรมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဒီ UI မြန်မာပိုင်းရဲ့တောက်ကြမနဲ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာအစိုးရတာဝန်ရှိသူတွေနဲ့မနေ့ကနေ့ပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးခဲ့ပါတယ်။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့တွေ့ဆုံတာမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့ဆောင်ရွက်နေတဲ့အသေးစားစီမံကိန်းတွေအရှိန်မြင့်နိုင်ရေး NDC စီစီရေးကထုတ်ပေးနိုင်ရေးနိုင်ငံသားဖြစ်ခွင့်ရရှိရေးလွတ်လပ်စွာတွာလာခွင့်ရရေးစင်ခေါ်မှုတွေကိုဖြည့်ရှင်းဖို့ဆွေးနွေးခဲ့ကြောင်းလည်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်စခန်းတွေပိတ်သိမ်းရေးမြန်မာဆိုရရဲ့အစီအစဉ်တွေအကောင့်ထဲပေါ်နိုင်ရေးထိုင်း၊မလေးရှား၊အိန္ဒိယနိုင်ငံတွေမှာရောက်နေတဲ့မြန်မာနိုင်ငံကနေရွှန့်ခွာသူတွေကိုပြင်လဲပို့ဆောင်ရေး UNHCR ဘက်ကကူညီနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြောင်းလည်းဖော်ပြထားပါတယ်။မဟာမင်းကြီးဂရန်ဒီဟာရခိုင်ပြည်နယ်ခီးစဉ်အပြီးမှာပဲနေပြည်တော်မှာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ။ရခိုင်ပြည်နယ်ခီးစဉ်မှာတော့ဝန်ကြီးချုပ်အပါအဝင်ပြည်နယ်အစိုးရတာဝန်ရှိသူတွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးဒေသရင်းကအခြေအနေတွေကိုဆွေးနွေးမေးမြန်းခဲ့တယ်လို့စစ်တွေမြို့နယ်မှာရှိတဲ့စစ်ဆောင်ဒုက္ခသည်စခန်းတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်။9ရက်ကြာခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်နေတဲ့မဟာမင်းကြီးဂရန်ဒီဟာရခိုင်ပြည်နယ်ကို2ရက်ကြာတွားရောက်ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေလူမှုအခြေပြုအဖွဲ့အစည်းတွေဒေသခံလူမှုအတိုင်းဝိုင်းကကိုယ်စားလှယ်တွေဒုက္ခသည်တွေနဲ့တွေ့ဆုံပြီးခီးစဉ်နောက်ပိုင်းမှာတော့မြန်မာအစိုးရအစစ်မြစ်အရာရှိတွေနဲ့လည်းတွေ့ဆုံဖို့အစီအစဉ်ထားခဲ့တာဖြစ်ပါတယ
်။ကမ္ဘာအကြီးအမားဆုံးဒီမိုကရေစီနိုင်ငံမှာလွန်ခဲ့တဲ့9နှစ်ခါတည်းပုံမကြီးမားတဲ့အောင်ပွဲရရှိခဲ့ပြီးတဲ့နောက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမူရီကသူ့တိုင်းပြည်ကိုအင်အားကြီးမာပြီးလူတိုင်းအကျုံးဝင်စေမဲ့နိုင်ငံအဖြစ်ထူထောင်သွားမယ်လို့ကတိပေးလိုက်ပါတယ် BJP ခေါ်သူ့ရဲ့ဟိန္ဒူအမျိုးသားရေးပါတီဟာရေးတွက်ပြီးသမျှအမတ်နေရာ300အနိုင်ရရှိထားပြီးဖြစ်ပါတယ်ဒါဟာ35နှစ်အတွင်းမှာပါတီတစ်ခုတည်းကအမတ်အများစုနှစ်ကြိမ်အနိုင်ရတယ်ဆိုတာပြသနိုင်တဲ့အခွင့်အရေးရသွားပါတယ် BJP ပါတီအောင်ဝဲခံတဲ့အခမ်းအနားတစ်ခုမှာတော့ဝန်ကြီးချုပ်မူဒီကိုသူရဲကောင်းတပွဲကျေးဇူးခဲ့ကြပြီးသူ့အောင်ပွဲဟာအိန္ဒိယပြည်ထက်ထူထောင်ရေးနဲ့ပြီးတော့ဒီတိုင်းပြည်အနာဂတ်အတွက်ရွေးချယ်ခံရခြင်းဖြစ်တယ်လို့သူကပြောပါတယ် ဒီရလဟာမူရီရဲ့ခေါင်းဆောင်မှုအပေါ်လူအများယုံကြည်ကိုးစားတာကိုပြသခဲ့ပြီးအလုံးလက်မဲ့များပြနေခြင်းလူတို့ကျေးလက်လူတို့စိတ်တော့ကရောက်နေခြင်းမှာမျှော်လင့်ချက်တွေကိုတိုးပွားစေပါတယ်ဒီသတင်းနဲ့ပတ်သက်တဲ့အသေးစိတ်ကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်
American သမိုင်းမှာအစိုးရဆုံးဖြစ်ခဲ့တဲ့သတင်းပေါက်ကြားမှုမှာအဓိကတာဝန်ရှိသူဖြစ်ဆွဆွဲခံထားရသူဝီကီလိတီထောင်သူဂျူလီယန်အဆန်ချ်ပေါ်ရာဇဝတ်မှုဆိုင်ရာဆွဲချက်အသစ်တွေတင်မယ်လို့အမေရိကန်အစိုးရကဆိုရရှိနေတွေကပြောပါတယ်အဆန်ချ်ဟာအမေရိကန်အစိုးရရဲ့ဂွာတနာမိုအကျဉ်းတောင်အာဖဂန်နစ္စတန်နဲ့ယူအက်စ်စစ်ပွဲဆိုင်ရာအစီရင်ခံစာရီနဲ့လျှို့ဝှက်သတင်းအချက်အလက်တွေကိုယူပြီ နှစ်ယူရက်ကအမေရိကန်တပ်ဖွဲ့တွေကိုအဓိကသတင်းပေးပို့သူတွေနဲ့သတင်းတောက်တွေဘာသာရေးကောင်ဆောင်တွေလူခွင့်လှုပ်ရှားသူတွေရဲ့အမည်တွေပါဝင်ခဲ့ပါတယ်ဒီသတင်းတွေကိုဖော်ပြခဲ့တာဟာအမေရိကန်ပြည်အောင်စုရဲ့လုံခြုံရေးကိုထိခိုက်ဖို့တိတ်အန္တရာယ်ရှိတယ်လို့တရားစွဲဆိုသူအစိုးရရှိနေတွေကပြောပါတယ်အာဆန်ချာ2012ခုနှစ်ကတည်းကသူခိုးလုံနေတဲ့ UK နိုင်ငံလန်ဒန်မြို့ကအီကွေဒေါ်တန်ရုံကနှင်ထုတ်ခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့ဧပြီလကလန်ဒန်ရဲရဲဖမ်းဆီးခြင်းကိုခံခဲ့ရပါတယ်လန်ဒန်မှာထိမ့်သိမ်းခံရစင်မှာပဲအမေရိကန်နဲ့ဆွီဒင်နိုင်ငံတွေစီလွှဲပြောင်းပေးဖို့ခံရမယ့်အခြေအနေကိုလည်းရင်ဆိုင်ရပါတယ်
အာဖဂန်နစ္စတန်မှာအစိုးရလိုလားတဲ့တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုကြောင့်အရသာထိခိုက်တိုက်ဆုံမှုအရေအတွက်တိုးမြင့်လာတယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတိုက်ခိုက်မှုတွေဖြစ်ပြီးအနည်းဆုံးအမျိုးသမီး9ယောက်ကလေး9ဦးသေဆုံးခဲ့ရပါတယ
်။သားကြနေမနေခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေထဲမှာတော့အိန္ဒိယနိုင်ငံရဲ့ထွေထွေရွေးကောက်ပွဲနဲ့စပါမယ်။အိန္ဒိယနိုင်ငံထွေထွေရွေးကောက်ပွဲမဲရလက်တွေဒီနေ့ထိရည်တွက်ပြီးသလောက်ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကအပြတ်အသတ်အနိုင်ရနေပါတယ်။ရည်တွက်ပြီးသလောက်မဲရလက်တွေအရ BJP ပါတီကလွှတ်တော်နေရာ300လောက်ကိုအနိုင်ရထားပြီးအဓိကအတိုက်ခံ Congress ပါတီကတော့နေရာ90လောက်ရထားပါတယ် BJP ပါတီကနှစ်ပေါင်း35နှစ်အတွင်းလူမှုထောက်ခံမှုနှစ်ကြိမ်တိုင်တိုင်ပြန်ရခဲ့တဲ့ပထမဆုံးပါတီလည်းဖြစ်လာတာပါအင်ဂျင်နာပရှိရှာရဲ့သတင်းပေးပို့ချက်ကိုမမျှသစင်အောင်ကပြောပြပါမယ်ရှင်
အိန္ဒိယနိုင်ငံအထွေထွေရွေးကောက်ပွဲမဲရလက်တွေကိုအခုထိရည်တွက်ပြီးသလောက်ဆိုရင်တော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အာဏာရပါတီကလွှတ်တော်မှာကိုယ်စားလှယ်နေရာ300ကိုရထားပြီးအပြတ်အသတ်အနိုင်ရနေပါတယ်။အားလုံးကိုကျေးဇူးတင်ကြောင်းနဲ့ပုံမှန်ခိုင်မာတောင်းတင်းတဲ့နိုင်ငံကိုတည်ဆောက်သွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်မိုဒီကကတိပြုပြောကြားခဲ့ပါတယ်။လက်ရှိဒီမိုကရေစီကမ္ဘာကြီးမှာ2019အိန္ဒိယရွေးကောက်ပွဲကသမိုင်းတွင်တဲ့ရွေးကောက်ပွဲဖြစ်တယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်။
This was the opportunity. It's not about the source of delivery technology.
ကျွန်တော်ကိုယုံကြည်တဲ့သူတွေအတွက်ကျွန်တော်မှတာဝန်အများကြီးရှိလာပါပြီ။ကျွန်တော်ကိုဂျိုးကိုမကြည့်ပဲဆောင်ရွက်သွားမှာပါ။ဒီရွေးကောက်ပွဲကအိန္ဒိယပြည်သူတွေစူးစမ်းခဲ့တဲ့ရလဒ်ပါ
။မိုဒီရဲ့ BJP ပါတီအနေနဲ့အခမဲ့စေကူတာခွင့်အာမခံနဲ့လေသမားတွေရဲ့စိတ်ဖိစီးမှုတောကားတွေကိုဖြေဖျောက်ပေးနိုင်မှုနဲ့စင်ရတာဦးစားပေးမူဝါဒတွေကိုအများပြည်သူကိုချပြနိုင်ခဲ့တဲ့အတွက်လဲပါတီအဖွဲ့ဝင်တွေကိုမိုဒီကအတိအမှတ်ပြုချီးကျူးခဲ့ပါတယ်။သူ့ပေါ်ယုံကြည်ကိုးစားကြတဲ့ပြည်သူလူထုရဲ့ညှို့မှန်းချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အရင်ကထက်ပိုပြီးတော့ကြိုးစားသွားပါမယ်လို့လဲသူက Twitter စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်။လက်ရှိရလဒ်အတိုင်းဆိုရင်တော့ BJP ပါတီကနှစ်ပေါင်း35နှစ်အတွင်းမှာလူထုထောက်ခံမှုနှစ်ကြိမ်တိုင်တိုင်ပြန်ရခဲ့တဲ့ပထမဆုံးပါတီဖြစ်လာတာပါ။အဓိကအတိုက်ခံကွန်ဂရက်စ်ပါတီကတော့နေရာ90လောက်ရထားပါတယ်။လက်ရှိရလက်အတိုင်းဖြစ်မယ်ဆိုရင်ကိုယ်စားလှယ်943နေရာရှိတဲ့လွှတ်တော်မှာ BJP ပါတီကအများစုအဖြစ်ထိန်းချုပ်နိုင်မှာဖြစ်ပြီး2014ခုနှစ်ကထက်ပိုပြီးတော့အကောင်းလာမှာပါ။ BJP ပါတီပြောခွင့်ရ GVL နာရာရှိမာရာဟုကတော့ရွေးကောက်ပွဲမှာအကြီးအကျယ်အောင်မြင်မှုရတာဟာဝန်ကြီးချုပ်မိုဒီရဲ့အပြုသဘောဆောင်တဲ့နိုင်ငံရေးလမ်းစဉ်နဲ့မူဝါဒတွေရဲ့ရလက်အဖြစ်ပြောဆိုခဲ့ပါတယ်။အတိုက်ခံကောင်းဆောင်ရာဟုဂန္ဒီကတော့ရေကောက်ပွဲမှာရှုံးနေကြဝန်ခံပြောဆိုလိုက်သလိုအနိုင်ရပါတီကောင်းဆောင်မိုဒီကိုလည်းချီးကျူးဂုဏ်ပြုခဲ့ပါတယ
်။ I want to say that today is not the day for me to go into the details of this mandate.
ဒီအချိန်မှာအသေးစိတ်တွေကိုပြန်ပြောနေရတော့မယ့်အချိန်မဟုတ်တော့ပါဘူး။ဒီနေ့မှာဝန်ကြီးချုပ်အသစ်ကိုရွေးချယ်ပြီးပါပြီ။သူ့အနေနဲ့အိန္ဒိယနိုင်ငံရဲ့လိုအပ်ချက်တွေကိုအကောင်းဆုံးဖြည့်ဆည်းသွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်။
ငါးနှစ်တာအုပ်ချုပ်မှုတက်တန်းတွင်စီးပွားရေးအရာစိန်ခေါ်မှုတွေကြုံခဲ့ရပြီမဲ့ဝန်ကြီးချုပ်မိုဒီရဲ့ဦးဆောင်မှုအပေါ်ပြည်သူလူထုရဲ့ယုံကြည်မှုကြောင့် ပြည်ခဲ့တဲ့ဖေဗူရီလတည်းကပါကစ္စတန်နိုင်ငံနဲ့စီးရေးတင်းမာမှုတွေခေတ္တကြုံခဲ့ရပြီးတဲ့နောက်အမျိုးသားရေးဝါဒကိုအသာပေးတဲ့မူဝါဒတွေနဲ့ထောက်ခံမှုရအောင်လဲကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့ဟိန္ဒူဘာသာဝင်အများစုရှိတဲ့အိန္ဒိယနိုင်ငံမှာအမုန်းတရားအခြေခံနဲ့ရာဇဝတ်မှုတွေကိုအစ္စလမ်ဘာသာဝင်တွေအနေနဲ့တိုးပြီးရင်ဆိုင်နေကြရတဲ့အတွက် ဟိန္ဒူအမျိုးသားရေးဝါဒီခေါင်းဆောင်တဦးရဲ့အုပ်ချုပ်မှုအောက်မှာလူမျိုးရေးခွဲခြားမှုတွေရှိလာမလားလို့စိုးရိမ်နေကြသူတွေလည်းရှိပါတယ်ရှင်။မမျှသတိအောင်ပြောပြသွားတာပါရှင်။အခုအမေရိကန်အီရန်နျူကလ িয়ার စာချုပ်ကနေနှုတ်ထွက်ပြီးနောက်ပိုင်းဘာတွေဖြစ်နေလဲဆိုတာသိကြရပါမယ်။ Joint Comprehensive Plan of Action JCPOA လို့ခေါ်တဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ပြီးတခါပါရှန်ပင်လယ်ကွေ့ဒေသတွေကိုအမေရိကန်စစ်သင်္ဘောတွေဆီလွတ်ထားပြီးကြတဲ့ကဒေသတွေမှာအခြေအနေတင်လာခဲ့ပါတယ်။လက်တလောဖြစ်ပျက်တွေဟာတိတ်ဆိုးရင်စရာကောင်းလာတဲ့အကြောင်းဂျာမန်တပ်တမန်သတင်းရက်ွက်ကိုကိုကပြီး VOA သတင်းထောက်ဆာဗင်းဆိုင်ဘူးသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
Joint Comprehensive Plan of Action, JCPOA, ဒီနေ့မှာပဲပါရှန်ပင်လယ်ကွေ့ဒေသအတွင်းကအမေရိကန်အရေးအကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီမတ်ထရမ့်ကလေရင်တင်သမောဘီ52ပုံကျဲလေယာဉ်တွေနဲ့ပက်ထရီယော့ဒေါဖင်ဒုံးတွေဆီလွတ်ပြီးဒေသတွင်းမှာစစ်အင်အားတိုးမြင့်ခဲ့ပါတယ်။လက်လော့အခြေအနေတွေဒီလိုတင်းမာနေတဲ့အချိန်မှာပဲ ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးအကျိုးစီးပွားကိုကာကွယ်ဖို့ဆိုပြီးဒီမတ်ထရမ့်ကလေရင်တင်သမောဘီ52ပုံကျဲလေယာဉ်တွေနဲ့ပက်ထရီယော့ဒေါဖင်ဒုံးတွေဆီလွတ်ပြီးဒေသတွင်းမှာစစ်အင်အားတိုးမြင့်ခဲ့ပါတယ်။
ညွန်ကြားရေးမှုချုပ်ဟာJCPOA သဘောတူညီချက်ထဲကအချက်တချို့ကိုမလိုက်နာတော့ဘူးလို့အီရန်ကပြောပြီးမဲ့JCPOA ကိုအီရန်တို့အကျွမ်းမဲ့ဆက်လက်လိုက်နာဖို့တန်တမန်ရေးအရာကျမတို့ဆွဲဆောင်နိုင်မှုအခွင့်အရေးပေါ်ထွက်လာလို့ပါဒါပေမဲ့အီရန်သတင်းဌာနဖာစ်အစိုးရအီရန်နိုင်ငံသားရေးဝန်ကြီးအဘတ်အာရာချီကအီရန်အနေနဲ့တိခိုက်မှုအတိုင်းအတာကုံဆုံးသွားပြီဖြစ်ကြောင်းနဲ့ 2015စာချုပ်ကိုပါဝင်လက်မှတ်ရေးထိုးထားတဲ့တခြားနိုင်ငံတွေအနေနဲ့ဂရိကဝတ်တွေကိုစောင့်ထိန်ဖို့လိုရဲလို့ဂျာမန်တန်တမန်ကိုပြောခဲ့ပါတယ်။တကယ်တော့တရုတ်ရုရှားနဲ့အတူဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ဟာအမေရိကန်ကစာချုပ်ကနေနှုတ်ထွက်သွားပြီမဲ့အဲ့လိုနှုတ်ထွက်သွားတာကိုထင်မိအောင်အကူအညီပေးနိုင်ကြောင်ပြသဖို့စူးစမ်းနေကြတာပါ။အမေ
မှုတွေရှိနေပေမဲ့အီရန်နိုင်ငံကတော့အမေရိကန်နိုင်ငံနဲ့မဆွေးနွေးနိုင်ဘူးလို့ပြောပါတယ်။အီရန်နိုင်ငံအမျိုးသားလုံခြုံရေးဦးစီးကောင်စီရဲ့ပြောခွင့်ရကေဗန်ခိုစရာဗီကအခုလိုပြောပြပါတယ်
။နိုင်ငံဆောင်ကကိုယ်စားလှယ်တော်တော်များများအမေရိကန်နိုင်ငံကိုကိုစားပြုပြီးအီရန်ကိုလာနေကြပါတယ်။သူတို့အတွက်အီရန်ရဲ့သတင်းစကားကတော့သိပ်ခိုင်းပါပါတယ်။အီရန်နိုင်ငံတော်ကြီးမှခန္ဓာရည်စွမ်းအားရှိတယ်ဆိုတဲ့သတင်းစကားပဲဖြစ်ပါတယ်
။တချိန်တည်းမှာပဲတူရကီနိုင်ငံကအီရန်စီးကရေနံဝယ်ယူနေတာဒီမေလကစပြီးရပ်ဆိုင်းခဲ့ပြီလို့ကြေညာခဲ့တယ်လို့တနင်္လာနေ့ကဒရိုက်တာသတင်းတရမှာလဲဒီလအတွင်းအီရန်ရေနံတင်သမော့တွေတူရကီစိတ်ကမ်းတွေကိုစိုက်ကပ်ခြင်းမရှိဘူးလို့ပါရှိခဲ့ပါတယ်။မေလအတွင်းအီရန်နိုင်ငံရဲ့နေ့စဉ်ရေနံတင်ပို့မှုဟာရေနံစီး9သိန်းအောက်ကိုကျဆင်းခဲ့တယ်လို့လည်းပြည်ထောင်အပတ်ကရရှိတဲ့ရေနံတင်သမော့ဆိုင်ရာအချက်အလက်တွေမှာဖော်ပြထားခဲ့ပါတယ်။ဒီအချိန်မှာပဲအီရန်သတင်းဌာန FARS ကအမေရိကန်နဲ့အီရန်တို့ရဲ့ပဋိပက္ခဟာလိုအင်စနတွေရဲ့တိုက်ပွဲဖြစ်တဲ့ရန်သူတွေလုံမဲ့ဘဲစွန်စားကန်းကိုမဆိုအပြတ်ချေမုန်းပြစ်မယ်ဆိုပြီးအီရန်တော်လိုင်းအဆောင်တပ်ဖွဲ့တပ်မှုတဦးကိုကိုးကားလို့ပြောကြခဲ့ပါတယ်။ပါရှန်ပင်လယ်ကွေ့ဒေသအတွင်းအခြေအနေနဲ့ JCPOA သဘောတူညီချက်အနေထားဟာတိတ်ပြီးဆိုးရင်စရာကောင်းလာတယ်လို့ပဋိပက္ခအချိန်မြင့်တက်သွားဖို့အန္တရာယ်တွေလည်းရှိနေကြောင်းနဲ့ဒီအချိန်မှာတွေ့ဆုံဆွေးနွေးပွဲဟာတိတ်ကိုအရေးကြီးကြောင်းကိုဂျာမန်တန်တမန်တွေက တိုက်တွန်းပြောကြားနေပါကြောင်းသုံးသပ်တင်ပြရပါတယ်ခင်ဗျာ
ရှင်ခင်ဗျာပကြကြီးရပိုင်းတော့ကပြည်အောင်စုတော်ကနေတည်ပြလိုက်တဲ့လူသမားကြီးရညင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရလူသမားတွေအခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးညှိနှိုင်းဆုံးရှုံးမှုဖြစ်နေတယ်ဆိုပြီးတော့ယူဆကြပါတယ်လာမယ့်စနေနေ့ညဒဲရီလိုက်စနေနေ့ဘက်မှာတော့ပကြကနာဆိုလိုဖြစ်နေတဲ့လူသမားကြီးရညင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်စရီမိမြန်လိုရတော့ရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923923255ဖြစ်ပြီးတော့အီးမေးလ်လိပ်စာက themis@voanews.com ဖြစ်ပါတယ်။ပါဝင်စရီမိမြန်ကြမယ်တော့ရှင်နေကိုကျေးဇူးပါတယ်ခင
်ဗျ။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါရဲ့ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဆက်တိုက်နာဆင်ကြရပါတော့မယ်ရန်ကုန်မြို့မှာတိရီလင်္ကာနိုင်ငံသားတယောက်ကိုအကြမ်းဖက်တိုက်ခိုက်မှုတံပြားရှိသူဖြစ်မင်းကဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်အဗ္ဒူဆလမ်အရှက်မာမုဒ်ဟာမြန်မာပြည်တွင်းကိုဇန်နဝါရီလကလေးကရောက်နေခဲ့ပြီးဗီဇာသက်တမ်းတိုးဖို့လူဝင်မှုကြီးကြပ်ရေးယုံကိုလာချိန်မှာအခုလိုဖမ်းဆီးလိုက်တဲ့မှတ်တမ်းဗီဒီယိုတွေထွက်နေပေမဲ့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတော့တိတိကျကျအတည်ပြုထားတာမျိုးမရှိသလိုမြန်မာအစိုးရဘက်မြန်မာအလင်းသတင်းစာမှလည်းလွန်ခဲ့တဲ့တလကအသီးရိလင်္ကာနိုင်ငံမှာလူ250တေကြီးပြီး900ကျော်ဒဏ်ရာရရှိခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကျူးလွန်ခဲ့တာတွေနောက်ပိုင်းလူမှုကွန်ရက်ကိုအစိုးရကပိတ်ပင်ခဲ့တဲ့အကြောင်းနဲ့ဒီလိုပိတ်ထားပေမဲ့သတင်းမှားတွေပြန့်နှံ့နေစေဖြစ်ကြောင်းလောက်ကသာ AFP သတင်းကိုကိုးကားပြီးတော့ဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းမှာအခုဖမ်းဆီးခံထားရသူဟာတကယ်ပဲအကြမ်းဖက်သမားဖြစ်သလားဆိုတာကိုတော့ကိုဇော်ဝင်းလိုင်ကမေးမြန်းတင်ပြထားပါတယ်ရှင်
။တိရီလင်္ကာနိုင်ငံမြို့တော်ကိုလံဘိုအနီးဝန်းကျင်မှာရှိတဲ့ဖျားကြောင်းနေတဲ့ဟိုတယ်တွေကိုအပြီးလ21ရက်နေ့ကအသေးခံဘုံခွဲတိုက်ခတ်မှုနဲ့ပတ်သက်ဆက်နွယ်နေတယ်လို့တန်တရားရှိခံရသူအဗ္ဒူဆလမ်အရှက်မိုမုတ်ဆိုသူဟာမြန်မာနိုင်ငံကိုရောက်နေတာကြောင့်သူ့ကိုတွေ့ရင်သတင်းပေးကြဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ကသူ့ပုံနဲ့တကွသတင်းထုတ်ပြန်ပြီးနောက်တနေ့မှာပဲပန်းစောရမှာရှိတဲ့လူမှုကြီးကြပ်ရေးရုံးရှိမှဒီကနေ့ဖမ်းဆီးခံရတဲ့မှတ်တမ်းဗီဒီယိုတွေကိုအေယာဝတီသတင်းဌာနကထုတ်ပြန်ခဲ့တာပါဗီဒီယိုထဲမှာသူ့အနေနဲ့ဘာပြစ်မှုမှကျူးလွန်ခဲ့ခြင်းမရှိဘူးလို့အင်္ဂလိပ်လိုပြောထားတဲ့အတန်လဲပါဝင်ပါတယ်သူ့ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့သက်ဆိုင်ရာအပိုင်ရဲစခန်းကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါဖမ်းခံရတယ်ဆိုတဲ့သတင်းသူတို့ကြားပေမဲ့သူ့ကိုဘယ်နေရာမှာထင်းသိမ်းထားတယ်ဆိုတာကိုမသိကြောင်းတာဝန်ခံရဲအရာရှိကအခုလိုပြောပြပါတယ
်အဲခေါင်းမောဝင်မောတရားခံကိုရင်းနှီးစကားမရောက်သေးဘူးဗျအဲကြောင့်နှောတိမပြပေးနိုင်ဘူးဆိုသူလ
ားဆရာရောဘာကြားမိလဲတခြားနေရာမှာမိတယ်လို့ဘာလို့ဆရာကြားမိလားဆရာ
ကျွန်တော်လည်းသိတယ်လို့ကြားတယ်ဒါပေမဲ့လက်ရှိချိန်မှာကိုယ်ဝိုင်းမဖြစ်သေးဘူးဆိုဗျအဲ့လိုပဲမိရလို့ကြားတွေ့ရလို့ပဲကြားတယ်လေကျွန်တော်လည်းရှားမသိဘူး
2018ခုနှစ်ဇန်နဝါရီလကတည်းကမြန်မာနိုင်ငံကိုရောက်နေတဲ့အဗ္ဒူဆလမ်အရှက်မိုမုတ်ကိုတော့အရပ်ဝတ်နဲ့လူညုံရေးတပ်ဖွဲ့တွေကလူမှုကြည့်ကြရေးရုံးရှိမှာပဲဖမ်းဆီးထင်ထင်ပြီးကားပေါ်ခေါ်တင်သွားခဲ့တာပါ။တရီးလင်္ကာနိုင်ငံမှာပြီးခဲ့တဲ့လ Easter Sunday နေ့ကဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကြောင့်လူ250ထဲမှနေတည်ဆုံးခဲ့ရတာပါ။အဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြောအဖွဲ့ကပြောဆိုထားပါတယ်။ IS State ကြောအဖွဲ့ဟာမလေးရှားကိုဂျာဂန်စခန်းထားပြီးမြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကိုဝင်ရောက်ဖို့ပြင်ဆင်နေကြောင်းမလေးရှားရဲချုပ်ကအေပီလာအတွင်းမှာပဲပြောကြားခဲ့တဲ့အတွက်မြန်မာနိုင်ငံအတွင်းလုံခြုံရေးသတိထားပြီးလှုပ်ဆောင်နေကြောင်းတက်မတော်သတင်းမှပြန်ကြားရေးအဖွဲ့ကပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်မလေးရှားရဲချုပ်တွေပါလို့ကျွန်တော် IS နဲ့ပတ်သက်ပြီးပြောလာကြတယ်ကျွန်တော်လုံခြုံရေးသတိရှိဖို့လုံခြုံရေးနဲ့ပတ်သက်ပြီးစီးပွားရေးပို့ဖို့တော့ကျွန်တော်သက်ဆိုင်တဲ့တိုင်းနဲ့ညီလိုက်ညွှန်ကြားထားတယ်လို့ဆိုခြင်းဖြစ်ပါတယ်ဗျ
ာဟုတ်ကဲ့ခင်ဗျာဟိုတက်မတော်ဘက်ကတော့အခုဒါဆိုလို့ရှိရင်ဒီအခုဒီလူကိစ္စမှာပေါ့နော်ဟိုပြည်ထရေးနဲ့ဒီရဲတပ်ဖွဲ့တို့နဲ့ဒါပူးပေါင်းဆောင်ရွက်မှုတွေရှိနေသလားခင်ဗျာဘယ်လိုပူးပေါင်းဆောင်ရွက်မှုတွေရှိပါလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့လိုပဲရှိပါမယ်ခင်ဗျာကျွန်တော်ဘက်မှာလည်းဒီသတင်းဖွဲ့တွေရှိပါတယ်ရင်းရယူစုံစမ်းတဲ့ဖွဲ့တွေရှိပါတယ်သတင်းဝါပြီးတဲ့တောင်းယူဆောင်စုံစမ်းတဲ့ဖွဲ့တွေရှိပါတယ်အဲ့ဒီဖွဲ့တွေကတော့သူတို့ကတော့သူရဲ့လုံခြုံရေးဆင်တိုင်းနဲ့ပူးပေါင်းဆောင်ရွက်တွေရှိပါမယ်
ဟိုအခုကမြန်မာနိုင်ငံမှာလဲဆရာတို့တိတဲ့အချိန်မှာဟိုအကြမ်းဖက်မှုတိုက်ခိုက်မှုတွေပါညာဆိုတာလဲဟိုရခိုင်ကိစ္စနဲ့ဆက်နွယ်ပြီးတော့အတန်တရာထွက်နေတော့လေအခုလိုမျိုးနောက်ဆင့်ထပ်ဆင့်ကဲဒီသတိလင်္ကာလူဟာသတင်းကထွက်လာတော့ဆရာတို့အလတ် level တွေပါတယ်တပွားသတိပေးချက်တွေပို့ပြီးတော့မြင့်ထားတာတွေပါအများရှိပါလားထူးထူးကဲကဲ
ထူးထူးကြဲကြဲမြင့်ထားတော့ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့သတိပေးကြတာတော့သင်္ကြန်မပြဒီလိုအောင်ရွက်လျက်ရှိတယ်ကျွန်တော်တို့ဒီမှာတော့လုံခြုံရေးပိုင်းနဲ့ပတ်သက်လာရင်ဒီမျိုးလုံခြုံရေးရှိတာပေါ့စစ်တင်းလုံခြုံရေးရှိတယ်စစ်တီစီလုံခြုံရေးရှိတယ်စစ်စင်ရေးကိစ္စတွေရဲ့လုံခြုံရေးရှိဒီလုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ပုံမူပြီးအောင်ရွက်နိုင်ဖို့အတွက်သက်ဆိုင်ရာတိုင်းစစ်ထနာကြုံနေမြေလိုက်ဆိုတော့ဒီပြီးမြင်ကြတာရှိပါတယ်
2012ခုနှစ်နောက်ပိုင်းကစလို့မြန်မာနိုင်ငံဟာအကြမ်းဖက်အဖွဲ့ရဲ့ပြစ်မှတ်တစ်ခုဖြစ်လာနေတဲ့အကြောင်းနဲ့အကြမ်းဖက်မှုကာကွယ်ရေးကိစ္စတွေကိုလည်းလှုပ်ဆောင်နေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကမကြသေးခင်ကပဲပြောဆိုထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလှိုင်ကြောပြသွားတာပါရှင်။အခုရှမ်းပြည်နယ်ဘက်ကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းထိုင်းမြန်မာနယ်စပ်တစ်လျှောက်ဆစ်ရှောင်းဒုက္ခသည်စခန်းတွေနားမှာမြန်မာစစ်တပ်ကစစ်အင်အားတိုးချဲ့နေပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ကလည်းမြေယာသိမ်းဆည်းနေတာတွေကြောင့်ဒုက္ခသည်တွေအတွက်လုံခြုံရေးစိုးရိမ်စရာဖြစ်နေတဲ့အကြောင်းရှမ်းလူခွင်ရေးနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကပြောပါတယ်ဒီအကြောင်းကိုတော့ကိုစောထက်ကစုံစမ်းတင်ပြထားပါတယ်ရှင
်ဆစ်ရှောင်း6000ဒီပါခိုးလုံးနေတဲ့ထိုင်းမြန်မာနယ်စပ်ရှမ်းပြည်တောင်ပိုင်းကဒုက္ခသည်စခန်း9ခုနားမှာတပ်မတော်ကတိုက်အင်အားရှားနေချီသုံးပြီးလမ်းသစ်ဖောက်တာအင်အားဖြည့်တင်တာရှိနေသလိုဝါဒီသွေးစည်းညီညွတ်ရေးတပ်မတော်ကလည်းဒေသခံတွေရဲ့မျိုးကိုသိမ်းပြီးရောဘာစိုက်ကင်းတွေတိုးချဲ့အားပါဝင်နေမီချဲ့ပြင်မှုတွေနဲ့အင်အားတိစောက်တာရှိနေတယ်လို့ရှမ်းလူခွင့်ရမှန်နိုင်တဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီကထောက်ပြပါတယ်ဒီအခြေအနေကအိုးအိမ်မဲ့ဆစ်ဆောင်ဒုက္ခသည်တွေရဲ့လုံခြုံရေးပေါ်မှာချိန်ချောက်မှုတစ်ခုဖြစ်နေသလိုဒုက္ခသည်တွေရဲ့ပြန်နိုင်မှုအတွက်လည်းပိုပြီးခက်ခဲစေရသောရှမ်းလူခွင့်ရမှန်နိုင်ဖွဲ့ရဲ့ပြန်ကြားရေးတောင်းရှိသူစိုင်းရွယ်လွင်ကအခုလိုပြောပါတယ်
ဟိုဝါဘက်ကလည်းအင်အားတိုးချဲ့နေတယ်အမြေတွေသိမ်းနေအဲ့ဒါကြီးရှိနေရတော့လေတစ်နှစ်နဲ့တစ်နှစ်ပေါ့နော်အဲ့လိုကြီးရှိနေတော့တို့တော့အဲ့ဟိုမပြန်နိုင်တာလည်းအဲ့တစ်ချက်ရဲပေါ့နော်တို့တော့ဒီတိုင်းလည်းမြေတွေတိုးချဲ့လိုက်ဆိုတော့တို့ကိုပြောခက်ခဲလာတာပေါ့နော
်ရှမ်းပြည်တောင်ပိုင်းနေဆက်ဒုက္ခသည်စခန်းတွေနီးမှာမြမစစ်တပ်နဲ့ဝါတပ်ဖွဲ့တွေကအင်အားတိုးချဲ့နေရပြီးအခြေအနေတွေနဲ့အတူဒုက္ခသည်တွေအတွက်လုံခြုံရေးစိုးရိမ်မှုတွေရှိကြောင်းရှမ်းလူခွင့်ရမှန်နိုင်တဲ့ထိုင်းနယ်စပ်ရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီတို့ကဒီနေ့မေလ23ရက်နေ့မှာအစိုးရခန္ဓာတစောင်းထုတ်ပြန်လိုက်တာပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSR SSA နဲ့မြမစစ်တပ်ကြားအပြစ်ခတ်ရစဲထားပေမဲ့2019ဖေဖော်ဝါရီလထဲမှာပဲမြန်မာစစ်တပ်ကထိုင်းနယ်စပ်နားမှာဆစ်ဆောင်စခန်းတစ်ခုနားကိုလက်နက်ကြီးနဲ့6ခါလောက်ပစ်ခတ်ခဲ့ကြောင်းကိုလည်းရှမ်းအဖွဲ့တွေကပြောပါတယ်။ဒါပေမဲ့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကတော့ဒီအပိုင်းအတွင်းရှမ်းတောင်ပိုင်းမှာတပ်မတော်ရဲ့စီးလွှတ်ရှားမှုတွေကတော့မရှိကြောင်း VOA ကိုပြောပါတယ်။
ကျန်ပြည်တောင်ပိုင်းမှာကျွန်တော်ခိခိတိုက်ပွဲဖြစ်ပွားတာလည်းမရှိဘူးခင်ဗျာဒီကျွန်တော်ရဲ့ပုံမှန်လှုပ်ရှားမှုဆိုတော့ရှိတယ်အဲကျွန်တော်တိုက်ပွဲဖြစ်ပွားတာဆိုတော့ TNL နဲ့အခုရပိုင်းအတွင်းမှာအဲကျွန်တော်သိရလားအခုနှစ်လအပြည့်ခတ်ရဆက်ရကာလကျွန်တော် TNL နဲ့တစ်ချိန်ပေါ့အများဆုံးချိန်နှစ်ချိန်လေးရှိတယ်ဒါလည်းရှမ်းမြောက်ဘက်မှာဖြစ်တဲ့နေရာလေအားသာလည်းရှိပါတယ်ကျန်တာမရှိပါဘူ
းထိုင်းနယ်စပ်ရှမ်းတောင်ပိုင်းလင်းခေခရိုင်တွေကလွိုင်းကော်ဝမ်ကောင်းမုံမိန်လွိုင်းဆန်စစ်လွိုင်းတိုင်းလျံစရဒုက္ခသည်စခန်းတွေပါဝင်စကိုင်းတချို့ကိုနိုင်ငံတကာအကူအညီတွေပေးရ2019စက်တင်ဘာလကစလို့ရဆိုင်လာပြီးရနောက်ပိုင်းဆစ်ဆောင်ဒုက္ခသည်တွေဟာဒေသခံတွေနဲ့ပြည်တွင်းအလှူရှင်တချို့ပံ့ပိုးမှုတွေနဲ့ဆက်ရက်တည်နေကြတာပါနေရပြန်ဖို့ကလည်းရွာနဲ့လယ်မြေတွေကတပ်မတော်နဲ့ဝါစစ်တပ်တွေလက်ထဲမှာရှိရတဲ့အတွက်ပြန်ဖို့မဖြစ်နိုင်သေးကြောင်းစစ်ပွဲတွေပြီးဆုံးသွားဖို့အတွက်လည်းအပီပီဆိုင်ရာကမြန်မာစစ်တပ်ကိုဖိအားပေးဖို့လိုကြောင်းရှမ်းပြည်နယ်ဒုက္ခသည်များဆိုင်ရာကော်မတီရဲ့အကြီးအကဲဆိုင်းလျံကပြောဆိုထားပါတယ်ဒီဒေသကဒုက္ခသည်6000ကျော်ဟာနိုင်ငံတကာအထောက်ပံ့တွေဖြတ်တောက်ခံရပြီးရနောက်ပိုင်းမှာအခက်အခဲတွေပိုပြီးကျက်တဲလာသလိုသူတို့နေရပြန်မှုကိစ္စကလည်းမရေမရာဖြစ်နေတာဖြစ်ပါတယ
်ကိုစောထက်ပြောပြသွားတာပါရှင်သတ္တရှင်တွေအနေနဲ့ကျမတို့ VOA ကိုစားလိုက်ကနေတစ်ဆင့်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်ကျမတို့ရဲ့စားလိုက်လိစာက VOA American အသံမြန်မာပိုင်းစီစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာအမှတ်1995ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနေ့တွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ရက်တောက်ကြနေ့မနက်ကင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51နဲ့အခုဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1595တို့ကနေပြီးတော့လဲတိုးချဲ့နားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့အားကစားသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးထုတ်လွှင့်ပေးဖို့ရှိပါတယ်။တခါ American Indian 3အင်္ဂလိပ်သင်ကန်းစာကျမ်းမာရေးကန္တာမှာနားဆင်ရမှာကတော့ဓာတ်မတည့်တဲ့အခါမှာလူခန္ဓာကိုယ်မှာဘလို့ဝေဒနာတွေဖြစ်ပေါ်ခံစားရသလဲဆိုတာကိုအခုလိုနားဆင်ရမှာပါ။
ယောဂပူဇော်မလို့ဘုရားနဲ့သူကအကောင်းကြီးရနေတော့ယောဂီရဲ့အဲ့လိုအာရီယူလာတဲ့ခြီးလာတယ်ပေါ့။နောက်ပြီးတော့အဲ့ချိန်ကြီးကတော်တော်များတယ်ပေါ့လို့ချိန်တော်တော်များတယ
်။အငိမ့်စာပါမောက်ခဒေါက်တာစောဝင်းရဲ့ပြောပြချက်နဲ့အတူပြည့်စုံနားဆင်နိုင်ပါတယ်။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးအားကစားသတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်။2021ခုနှစ်ကျင်းပမဲ့ U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုထိုင်းနိုင်ငံနဲ့ပူးတွဲပြီးအင်ရှင်ဖြစ်ကျင်းပသွားဖို့မြန်မာနိုင်ငံကကန့်လန့်ထားပေမဲ့လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရလိုအပ်ချက်တွေရှိနေသေးပဲလို့မြန်မာလက်ရွေးစင်ဘောလုံးသမားတချို့နဲ့အားကစားဝါသနာရှင်တွေကထောက်ပြကြပါတယ်။အင်ရှင်ဖြစ်လက်ခံကျင်းပခွင့်ရမယ်ဆိုရင်တော့နိုင်ငံအတွက်အကျိုးအမြတ်တွေရှိလာစေမယ်လို့လည်းသုံးသပ်ကြပါတယ်။ဒီအကြောင်းကိုတော့ကိုညာဝေးအောင်ကပြောပြမှာပါရှင်။
ကမ္ဘာဖလားဘောလုံးအဖွဲ့ချုပ် FIFA ကကျင်းပလို့ရှိတဲ့ U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုလာမယ့်2021မှာကျင်းပဖို့ရှိပြီးထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကအင်ရှင်အဖြစ်ပူးတွဲကျင်းပသွားခြင်းကြောင့် FIFA အဖွဲ့ကိုကန့်လန့်ထားတယ်လို့ကြာသပတေးနေ့တို့ Riders သတင်းတပုတ်မှာဖော်ပြပါတယ်။တပြိုင်နက်တည်းမှာပဲ Saudi Arabia, Bahrain နဲ့ UAE နိုင်ငံ၃ခုကလည်းအင်ရှင်အဖြစ်ပူးတွဲကျင်းပခြင်းတယ်လို့ကန့်လန့်ထားတာပါ။အဲ့တော့မြန်မာနိုင်ငံဟာU20 ကမ္ဘာဖလားပြိုင်ပွဲကျင်းပဖို့အစဉ်နဲ့ရှိပါရဲ့လားအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေတဲ့မြမလက်ရွေးစင်ဂိုးသမားဟောင်းဥယင်ထွေးကအခုလို့မြင်ပါတယ
်ကျွန်တော်တို့ဒီကမ္ဘာဖလားနဲ့ပတ်သက်ပြီးလာလို့မယ်ဆိုရင်သူတို့ဟိုကမ္ဘာဖလားနဲ့မှာပတ်သက်ပတ်ထားတဲ့စံညွှန်းစံနဲ့ဥပမာကျွန်တော်အာကစားရွာတွေကိုသူတို့သတ်မှတ်ထားတဲ့ပုံစံတိုင်းရှိရမယ်အပြင်မြမပြည်မှာကမ္ဘာဘောလုံးပွဲနဲ့ပတ်သက်ပြီးကစားနိုင်တဲ့အာကစားကွင်းအစစ်တမ်းမိတဲ့အာကစားကွင်းတွေရှိရမယ်အဲ့နကူသူတို့ကဦးစားပေးပြီးလေ့လာမယ်။ဟိုဗမာပြည်မှာကျွန်တော်ပြည်သလောက်ကတော့စံကျွန်းစံညင်မိတာလို့ကွင်းရသုံးကွင်းပဲရှိပါတယ်။အဲ့ကွင်းရတော့သူဝနာအာဂရာကွင်း၊မန္တလေးမန္တလာပြည်ပြည်အာဂတာကွင်းနောက်တစ်ခုကနေပြည်တော်ကစီကိန်းကျမာဝါရဘောလုံးကွင်းကျွန်တော်ဒီသုံးကွင်းပဲရှိတယ်ခင်ဗျ။
မြန်မာနိုင်ငံကသာ U20 ကမ္ဘာဖလားပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပကွင်းရမယ်ဆိုရင်မြန်မာ U20 အသင်းအနေနဲ့ခြေစည်ပွဲဝင်စရာမလိုပဲဝင်ရောက်ရှင်ပြန်ရမှာဖြစ်ပါတယ်။လက်ရှိအသက်ငယ်တန်းမြမလက်ရွေးစင်အသင်းတွေကိုကြည့်ရင်အလားအလာကောင်းတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့ဘောလုံးအားကစားဝါသနာရှင်ကိုမင်းမင်းဖြစ်ပါတယ
်။ CKN PV နောက်ပိုင်းမှာပေါ့နော်ဒီမြမဘောလုံးဖွဲ့ချုပ်အနေနဲ့သက်သက်လိုက်ပြန်ပွဲတွေမှာအများကြီးပြင်ဆင်မှုတွေပြုလုပ်ခဲ့ရတယ်ပေါ့နော်။အဲ့ဒီအထက်မှာ U20 အောက်တွေကတော်တော်လေးကိုအလားအလာကောင်းတယ်ပေါ့နော်။ U16 U7 70ကဟိုဘောအတင်းဖွဲ့တွေဆိုရင်တော်လေးစူးစမ်းကောင်းတယ်ပေါ့နော်တင်းဝက်ကောင်းတယ်ပေါ့နော်ဂျူ19ရောပေါ့နော်အခုတက်တန်းလိုက်လူငယ်တွေကိုပြင်ဆင်တာပုံက U20 အတွက်2021အတွက်ကပဲဒီပါပဲ
ဒါပေမဲ့မြန်မာလက်ရွေးစင်ဘောလုံးအသင်းတွေကတော့အားရစရာမကောင်းသေးဘူးလို့လက်ရွေးစင်ဟောင်းဥယျင်ထွေးကသုံးသပ်ပါတယ
်ဟိုကျွန်တော်အရှင်းလင်းဆုံးအပွင့်လင်းဆုံးပြောရင်ဘောလုံးလောကတပြေးပြေးနဲ့ကြာကြာလာတာကျွန်တော်မြင်နေရတယ်ကျွန်တော်လည်းစိတ်မကောင်းဘူးကျွန်တော်အမြင်ပေါ့နော်အရင်တော့ကတော့လုံကြပန်ကြတော့ကြီးကြတဲ့ပရိသတ်နဲ့ကိုအပိရပိသက်နဲ့ကစားတဲ့ဘလုံးသမားကြည့်ရင်ကစားတဲ့ဘလုံးသမားကွင်းထဲမှာပူနေပြီအပိရပိသက်ကပူနေနေတယ်ဒါကိုကြည့်ချင်းအပြင်ကျွန်တော်တို့ဘလုံးလောကတစ်ပြေးပြေးနဲ့ထိုးကြလာတာကိုမြင်ရတယ်ပိသက်အပိမှုမရှိတဲ့ခါကျရင်ကစားသမားတွေလည်းကစားတာတော်တော်ဒုက္ခရောက်တယ
် U20 ကမ္ဘာဖလားပွဲကိုမြန်မာနိုင်ငံမှာကျင်းပခွင့်ရခဲ့ရင်နိုင်ငံအတွက်အကျိုးအမြတ်တွေရှိလာစေမယ်လို့ကိုမင်းမင်းကပြောပါတယ
်လက်ခံကျင်းပမယ်ဆိုကျွန်တော်မြန်မာနိုင်ငံအတွက်ဘောလုံးအားကစားနည်းရောနောက်ပြီးတော့ခုနကလိုပေါ့ကမ္ဘာမှာမြန်မာနိုင်ငံကိုသူတိပုံများဟောဝါမဲ့အကျိုးရယ်နောက်ပြီးတော့ကမ္ဘာဖလားဘောလုံးပွဲကျင်းပလာရင်ခီးသွားလာရည်တွေတိုးပွားလာမယ်နောက်ဆုံးအခုမြန်မာပြည်ကနေပြီးတော့ပြင်ဆင်နေတဲ့ဒီရေမော်တော်ယာဉ်တို့နောက်ပြီးတော့ညာစီတန်းတွေနောက်မန္တလေးမှာဆိုလဲ မန္တလေးမှာသူလည်းဒီတီတွာလာရေးအတွက် ready ဖြစ်နေလောက်ပြီပေါ့နော်အဲအဲ့ဒါနဲ့နေသူဒီကဘာဖလာဘောလုံးမွေးချင်းပါလိုက်တဲ့အတွက်အဲ့ဒီနေရာနေပြီးတော့ဟိုဈေးကွက်စီးပွားရေးလည်းပိုကောင်းလာမှာပ
ါ U20 မြန်မာအသင်းဟာ2015နယူးဇီလန်မှာကျင်းပတဲ့ FIFA ကဘာဖလာပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပေမဲ့ဥစုပွဲမှာတင်ရှုံးနေကြရပါတယ်ခင်ဗျာ
ကိုညာဝေးအောင်ပြောပြသွားတာပါရှင်အခုဆက်လက်နားဆင်လေ့လာကြရမယ်အမေရိကန်စတိုင်အီရန်အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလတ်တန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့မနေ့ကျင်းပြမယ် ATM အသုံးက
Hold your horses
ဖြစ်ပါလေစာလုံးပေါင်းက HOLD hold ကကင်ထားပါထုတ်ထားပါ YOUR ယောကသင်ဤ HORSES horses ကမြင်းတွေဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဒီပေကမြင်းတွေကိုဂိုင်ထားပါပေါ့ဒီနေရာမှာထည့်မပြောထားပေမဲ့နားလေပြီးသားဖြစ်ရမှာကတော့မြင်းတွေရဲ့စကြိုးတွေကိုဂိုင်ထားပါဆွဲထားပါဆိုတာပါပဲဒါကြောင့်ဒီအသုံးရဲ့ idiom ဆိုတဲ့သွယ်ဝိုက်ဒီပေကတော့ရှင်းပါတယ်တစ်ခုခုကိုမလုတ်သေးပဲဆိုင်းထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်းထားရင်ဇက်ကျိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲနေ့စဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အချိန်လေးမရသေးဘူးဆိုင်းထားပါလို့ဆိုရင် idiom အသုံးရ hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်းထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Many of the world's biggest banks are eager to move into Burma, but the country's central bank says, hold your horses.
အလုပ်တစ်ခုကိုခိတ္တဆိုင်းထားပါအောင်အခြေအနေမပြေးသေးဘူးနေပါအောင်ဆိုရင် ATM အသုံးအရာဘယ်လိုပြောမလဲ
Hold your horses.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style အီရန်အသုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုနားဆင်ကြရပါမယ်။နှာရည်ယိုလာပြီဆိုရင်မြန်မာလူမျိုးအများစုဟာအေးမိတာကြောင့်လို့အထင်ရှိကြပါတယ်။ဒါပေမဲ့တစ်ခုခုနဲ့ဓာတ်မတည့်တာကြောင့်နှာရည်ယိုတာမျိုးဖြစ်တတ်ပြီးဒါကိုနှာခေါင်းပန်းတာလို့လည်းစိတ်ပညာမှာအမည်တပ်ပါတယ်။နှာရည်ယိုခြင်းသို့မဟုတ်နှာခေါင်းပန်းတာဝေဒနာဖြစ်ရခြင်းအကြောင်းရင်းနဲ့ကာကွယ်ကုသမှုတွေအကြောင်းအငြိမ်းစားဌာနမှပမောက္ခဒေါက်တာစောဝင်းကိုမေးမြန်းပြီးကိုဝင်းမင်းကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ခရီးတစ်ခုဆရာဝန်ကြီးနဲ့ဗမောက္ခအတ္တသောက်ဝင်ခင်ဗျာကျွန်တော်တို့ဒီဓာတ်မတည့်လို့နှာခေါင်းမှာဒီရှားရံပြီးတော့နှာရည်ယိုတာနှာချီတာလို့ခေါ်တဲ့ယောဂကမြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လိုရှိလဲဆရာ
ဒီနိုင်ငံတိုင်းမှာဖြစ်တာများပါတယ်အမေရိကန်မှာဆိုလို့ရှိရင်တက်နစ်ဆရာ40ရည်ဆိုရင်ဆရာရင်းကနေ30ရည်ကိုဒီဖြစ်တယ်လို့သိရပါတော့ကျွန်တော်ဒီမှာလည်းဒါတော့ကျွန်တော်တို့ခဏခဏတွေ့နေတယ်ဒီနော်တော့တိတ်ကြော်ဒီနာစီရဲ့ချောင်းဆိုးရဲ့နှာခေါင်းပိတ်တယ်ဆိုရင်ယောဂပူကြောင့်ပေါ့နော် infection ကိုလည်းစဉ်းစားကြတာပေါ့အခုနောက်ပိုင်းမှာတော့ဒီ cremated လို့ဖြစ်တဲ့ allergic rhinitis လို့ခေါ်တဲ့အဲ့ဒါလေးလည်းကျွန်တော်တို့သတိထားမိတာပုံများလာတယ်ဗျပို့ပြီးတော့တွေ့လာတော့
ဟုတ်ကဲ့ဆရာအဲ့တော့ဒီဖြစ်ရတဲ့အကြောင်းရင်းကတော့ခုနဓာတ်မတည့်လို့ပဲဆရာနော
်ဟုတ်ကဲ့
အဲ့တော့ဘလူးမျိုးဓာတ်မတည့်တာဖြစ်ရလဲဆရာ
ကျွန်တော်တို့ကဒီဘာဖြစ်လဲဆိုဒီရှေ့ပြင်းနာမှာပြောင်းလဲမှုတွေရှိတယ်ပေါ့နော်ဆိုတော့အဲ့ဒီ theory ကဘာလဲဆိုရင် viral infections ယောဂပိုးဝင်တာလည်းခဏခဏတွေ့တဲ့လူတွေကနောက်ပိုင်းကျရင်ဒီယောဂပိုးတွေရောပတ်ဝန်းကျင်ဝင်တဲ့ခန္ဓာရင်ရှိသွားပြီးတော့ဆွေးမတည်တာသိမှဖြစ်ဖို့ infection ဖြစ်တာတွေလဲလာတာနဲ့အများ allergic disease လို့ခေါ်တဲ့ဒီဆွေးမတည်တဲ့ယောဂတွေပေါ့နော်ဒီပတ်ဝန်းကျင်က virus ပိုးဝင်ဖြစ်ဖြစ်ပစ္စည်းပစ္စည်းတွေဒီအနက်တက်တွေ မပေါ်လည်းမခေါ်တော့ဘူး။ပန်းဝင်ပုံတော့နော်။တကယ်ကြောင့်ဆိုရဲလို့ကောက်ယူတော့အဲ့လိုပေါ့။ဒါတွေကိုဒီမတည့်တာကဟို allergic diseases ကြီးပိုတော့များလာတော့
ပေါ့။ဟုတ်ကဲ့ဆရာကြီး။အခုလိုဒီဓာတ်မတည့်လို့ဖြစ်တဲ့ဒီနှာရည်ယူတာနဲ့ပတ်သက်ပြီးတော့ကာကွယ်နည်းနဲ့နေထားရရှိလားဆရာကြီး
။ကာကွယ်ဖို့ဆိုတော့ဒါဒီပထမဆုံးကတော့ဓာတ်မတည့်လို့ဖြစ်တဲ့နှာခေါင်းရောင်ခြင်းပေါ့လေ။ပထမစဉ်းစားရမှာပေါ့နော်။ဆိုလိုတာကတော့ဒီယောဂပိုးချောင်းလို့မဟုတ်ခဲ့တဲ့သူကအကောင်းကြီးကနေတော့ရုပ်ရည်အလိုနာရည်ယူလာတဲ့ခြီးလာတယ်ပေါ့။နောက်ပြီးတော့အဲ့အချိန်ကြီးကတော်တော်များတယ်ပေါ့။အချိန်တော်တော်များတယ်။ဒီတစ်ခါလေးစိတ်နှောင့်ယှက်ဖြစ်နေရုပ်ရည်ကောက်ဖြစ်လာတတ်တယ်။အခုချိန်ကြောင်းလည်းရုပ်ရည်ကောက်ဖြစ်လာတတ်တယ်။တချို့နိုင်ငံတွေမှာဒီအောင်းဝင်းပုံတို့ဒီကောက်ယူလို့ကတော့ဖြစ်ပေါ်တဲ့အချိန်မျိုးဆိုင်တယ်ပေါ့။နောက်ပြီးတော့ဒီအိမ်မှာဆိုလို့ရှိရင်ထရေးဆာမွေးမြေတို့ခြီးလာလို့အမှန်တက်ပေါ့နော်။အမှန်ရှိတယ်။အများလို့လို့နာချီချောင်းစုအကောင်းပေးဖြစ်တာတွေကျွန်တော်တွေ့ရပါတယ်။စာလေးပြလဲဆိုင်ယူဆိုက်တစ်လို့ခေါ်တဲ့ဒီ infection ပေါ့။ဒီလေးအိတ်တွေရောင်လို့ဖြစ်တာဖြစ်တယ်လို့အဲတချို့တစ်ခါကျတော့ဓာတ်မတည့်တာအောင်ခဏခဏဖြစ်နေတာလည်းတွေ့ရပါတယ်။အဲအဲ့လိုဖြစ်လို့ရှိရင်ကျွန်တော်ကဘာကြောင့်ဖြစ်တယ်လဲပေါ့နော်။ဆိုတော့ဒီအများသက်ကြောင့်ဖြစ်တဲ့အသက်ကိုဖယ်ရှားပေါ့။ဒီမှာ direction နဲ့ moving လို့ဖြစ်တာဆို direction ခန္ဓာ moving နေတယ်ပေါ့နော်။ဖြစ်နိုင်တယ် moving နေတယ်ပေါ့။အဲလိုတော့ကာဝန်လို့ရတယ်။တကယ်လို့ဘာမှအကြောင်းချလို့မရဘူးဆိုတော့လေဒီပန်းနိုင်ကြလို့ပဲပေါ့။ဒါကနှာခေါင်းထဲမှာအရောင်ချစေပေါ့။မပန်းနိုင်ကြမှလေးသွင်းအရောင်ချစေပြီးသားသလိုနှာခေါင်းထဲမှာဒီနှာခေါင်းအရောင်ချစေသူကတော့ steroid hormone နဲ့ပါတဲ့နှာခေါင်းချမ်းစေပေါ့။အဲ့လိုမျိုးပုံမှန်ပြထားကြရတဲ့ဒီလိုပြင်းမတဲ့ပဲနဲ့ရုပ်ရည်ချီလာတာနှာရည်ယူတာကဝင်လို့ရပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့နောက်တစ်ခုကဒီဖုံမှုန့်နေကြောင်ရောဒီအိမ်တွင်းမှာမှိုတွေတို့အဲ့လိုအနေထားတဲ့ကြောင်ရောမတည့်တာဖြစ်နေလားဆရာ
။ဖြစ်ပါတော့မုန်းနေမုန်းနေအဲ့လိုနေမမီကိုပြေပေါ်တော့ဒါစီနဲ့အဲ့ဒီကြောင့်လည်းတာလေးဖြစ်ပါလ
ားဟုတ်ကဲ့ဆရာအဲ့တော့အဲ့ဒါတွေကနေကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရော
ဟုတ်ကဲ့ကာကွယ်နိုင်ဖို့ဆိုတော့ဒါတွေကိုနည်းနည်းလေးစောင့်ရှောက်မှာပေါ့နော်အခုများနိုင်ငံမှာကျွန်တော်နိုင်ငံမှာလည်းခုလုပ်နေပါပြီဒီခဏမှဒီလို allergic ဖြစ်တဲ့ allergic skin test လို့ခေါ်တော့နော်အဲ့ဒီဖြစ်နေတာဒီတမတဲ့စီတဲ့အရာတွေပေါ့နော်အဲ့ဒီမှာဆို house test mic ဆိုတဲ့ဒီကျွန်တော်အိမ်မှာရှိတဲ့သမီးရတဲ့ဒီ black ကလေးတွေပေါ့ဒါဖူဟာတူတောင်းဝင်ပေါ်လို့အဲ့လို allergic ဖြစ်နေတဲ့ဟာလေးတွေ test လုပ်ကြပေးအောင် allergic ဖြစ်တယ်ဒါရှာလို့ရပါတယ်အဲ့ဒါကိုရှောင်ချတာဒါမှလည်းဒါလည်းဒီ test ပါလဲပါမယ်ချက်တွေလည်းအများကြီးရှိပါလို့ဒီကလေးဖြစ်တဲ့ဟာကတကယ် allergic ဖြစ်တာမဟုတ်ဘူး allergic မဖြစ်တဲ့ဟာဖြစ်တာမှ positive ပြန်တယ်ဒါမျိုးတွေတော့ရှိပါလားအဲ့ဒါမှလည်းတော့ဖြစ်နေကြဖြစ်တတ်တဲ့ဒီမတဲ့စီတဲ့အရာတွေကိုရှောင်ပေါ့နော်တော့ကနေရာခဏလို့ဖေးနဲ့တင်းတင်းထားခြင်းမှာ
ဟုတ်ကဲ့ဆရာကြီးဒီအစာအသောက်တွေပါလေအရက်တွေပါလေနဲ့ရောပတ်သက်မှုရှိလားဆရာကြီ
းအစာအသောက်မှာတော့သိပြီးတော့အနံ့တက်ကတော့သိပတ်သက်မှုရှိဒါမဲ့ဒီ allergy ကတော့ပြင်းတဲ့အရာရောဒီပြင်းပါနေတဲ့ protein တပ်ပေါ်စားတာဒါဆိုတာဒီအသားငါမှုလို့ပေါ့ဒါလည်းမတည့်တာတွေရတော့ဖြစ်နိုင်တာပေါ့ဒါလည်းရှောင်ရှားဖို့လိုပါလေတော်ကပါဆိုလို့ရှိရင်မှဒီကလေးဆိုလို့ရှိရင်မိခင်တို့တိုက်တဲ့ကလေးနဲ့ဒီငင်းလို့မဟုတ်ပဲနဲ့မဟုတ်ပါတော့ငါတို့ကလည်းလောက်တာလုံးမတက်တဲ့ကလေးဆိုပြီး allergic disease ပေါ့လေဒီပြင်းမတဲ့တဲ့ယောဂရီပုံဖြစ်တာတွေ့ရပါ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာကွယ်သင့်တဲ့အနေအထားတွေရှိသလား
ကာကွယ်နည်းအရောပါလို့ဆိုရင်အိမ်မှာဒီလိုပေါ့မွေးဝါစောင့်နေလို့မွေးဝါရုပ်တွေလို့မသိမကောင်းဘူးအပြတ်ခွေးလေးချောင်းနေမွေးတယ်လေအဲမမွေးရလည်းကောင်းတယ်သူမွေးလည်းအိမ်ခါနေမွေးရပါတော့နောက်ပြီးတော့ဒီတန့်ချင်းလုတ်တဲ့ခါမှပုံရထားအောင်လုပ်ပေးတယ်ဒီမှာတိုက်တာဝတ်တာတွေလောပါမယ်။အဲကောနတ်တက်စီတလာပေါ့နော်။အဲဒီပေါ့နည်း air pollution ဒါပေမဲ့ air pollution မဆလေးတော့တာရောညီကုန်းဝေးတဲ့ညီကုန်းနဲ့ချက်တာရောအဲဒီဖြစ်နိုင်လို့ရှင်တော့ရှောင်မှုကောင်းတော့ပေါ့နော်။နောက်ဒီတောင်းတဲ့ပန်းနေရောဘာလို့လဲ allergic ဖြစ်တာဆိုလဲဒါပြီးလို့ရှင်တော့ရှောင်လို့ရတယ်။ကိုဟာဒီချက်ဒီရှိတာလည်းမကောင်းဘူးနော်။အဲခုနပြောလို့ allergic skin test လုပ်ပြီးpositive ဖြစ်တယ်ပေါ့နော်ဒါအပြစ်တစ်ခုလို့ပြောရဆယ်အဲ့ဒါကိုဖြည်းဖြည်းဖြည်းနည်းနည်းနည်းနည်းတူပြီးသွားကြတယ်ဆိုတာဒီဖန်စတိုက်ကလုပ်တယ်လို့ခေါ်တော့ပေါ့နော်ဒါတော့တိတ်ကြဆူဆူဝါးနေစီဖြစ်တယ်လို့ပြောလို့ရပါတယ်ဒါမဲ့ဒါတော့ချိန်နဲ့အများကြီးယူပါကျွန်တော်ကအများသုံးတာတော့ဒီနှာခေါင်းထဲမှာဒီကိုစားပေါ့နော်ဒွန်းသားရဲ့အကြောင်းတွေဒါမှမဟုတ်အကြောင်းကြောင့်ဖြစ်ပြီးလိုက်တယ်အဲပြီးတဲ့ခါမှာတော့ဆေးနေလို့ရေစီပြေလို့မရဘူးအဲ့လိုဘလုံးလာတယ်အနေနဲ့မရတယ်ပေါ့ပန်းနိုင်ကြလို့ပဲရှူစီအကောင်းဆန်းစီနေနေပြီလို့ရတယ်ဒီဟော်မုန်းတွေနဲ့ပါတဲ့စီရီပေါ့စတီရော်ဟော်မုန်းပါလေကြောင့်သားရှိပြီးသားရယ်အလာကြီးစကားသက်တာပေါ့ဒါက အမေတားရလည်းဒီမလို့ဝင်လည်းမပြည့်တင်တယ်လို့ဟိုအတိုင်းစားပစ္စည်းလည်းပေးနေတာပေါ့ပေါ့နော်ခေါင်းကြီးသက်သာပြီဆိုရှိအောင
်ဟုတ်ကဲ့စီစီများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ထုတ်လင်းပေးနေတဲ့ကြမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုဆက်လက်နားဆင်ရမယ့်တိုင်းရင်းသတင်းလွှာကဏ္ဍကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းထောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးပြီးမိခင်အပါအဝင်ကလေး၃ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာရွာသားနှစ်ဦးမိုင်းနှင်မိပြီးတော့တေဆုံးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမြောက်တောင်ကျေးရွာအနီးမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးခဲ့တယ်လို့မာလာကျေးရွာကမိခင်အပါအဝင်ကလေး၃ယောက်လည်းဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မေလ19ရက်နေ့ညနေပိုင်းကပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်မြောက်တောင်ရွာကအသက်10နှစ်အရွယ်လေးတန်းကျောင်းသူမအသိန်းချီမှာလက်နက်ကြီးစထိမှန်ပြီးသေဆုံးခဲ့တယ်လို့မာလာကျေးရွာကတော်မအောင်ထွေးအပါဝင်သူ့ကလေး၃ဦးလည်းလက်နက်ကြီးစထိမှန်ပြီးဒဏ်ရာရရှိခဲ့တဲ့အတွက်စစ်တွေဆေးရုံမှာတက်ရောက်ကုတမှုခံယူနေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေအကြားလေးလကျော်အတွင်းတိုက်ပွဲပေါင်း300ကျော်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွေကြောင့်အရက်သားတေဆုံးသူ40ကျော်နဲ့ဒဏ်ရာရရှိသူ80ကျော်ရှိနေပါတယ်။ဒါအပြင်နေရစွန့်ခွာပြီးစစ်ဘေးဒုက္ခသည်အဖြစ်ခေါ်လုံနေသူလည်း4000ကျော်ရှိနေပြီဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်ခဲ့တဲ့နမ်တူမြို့နယ်နဲ့တီဘောမြို့နယ်ထဲမှာတရက်တွင်းမှာပဲဒေသခံရွာသားနှူးမိုင်းနှမိခဲ့လို့တေကြီးတန်ရရရှိခဲ့ကြပါတယ်။မေလ20ရက်နေ့ကနမ်တူမြို့နယ်မိုင်းမှုရွာမှာလုံဆန်းကြံဆိုသူဟာမိုင်းမှုရွာနောက်ဘက်သောင်းကျောမှာလေယာဉ်လှုပ်ဖို့သွားလမ်းမှာမိုင်းထိပ်မှန်ပေါက်ကွဲခဲ့လို့တန်ရပြင်းထန်ရရှိပြီးလာရှုစိတ်ရောဖို့လမ်းမှာတိတ်ဆုံးခဲ့ပါတယ်။မေလ20ရက်နေ့မှာပဲတီဘောမြို့နယ်နမ်မခေါ်အုပ်စုသွန်ချိုင်းရွာသားဆန်းအန်ကလည်းသူရရာတဲ့ထဲမှာပဲမိုင်းနှမိလို့ထိခိုက်တံရရရှိခဲ့ပြီးဒီဘောစေယုံမှာစေကူသားမှုခံယူနေရပါတယ်။နှမိတမနှစ်နေရာစလုံးဟာဘယ်ဘွဲကထောင်လာတဲ့မိုင်းမှမသိသေးပါဘူး။တိရခန်တွေကတော့သက်ဆိုင်ရာအာဏာပိုင်တွေကနေမိုင်းတွေလာရောက်ဖြုတ်သိမ်းပြဖို့တောင်းဆိုနေကြပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာ DKPA ခွဲထွက်အဖွဲ့နဲ့ကရင်ပြည်နယ်နေသားစောင့်တပ်တို့အကြားယခုလမှာပြစ်ခတ်မှုထပ်မံဖြစ်ပွားခဲ့ပါတယ်။ဒီလ19ရက်နေ့ကကောင်းမှုကျေးရွာမှာနှစ်ဖက်တပ်ထိတွေ့မှုဖြစ်ခဲ့ပြီး BGF တပ်ဖက်ကနေ DKPA ခွဲထွက်တပ်ဖွဲ့ဝင်တဦးနဲ့လက်နက်ခဲယမ်းတချို့ကိုဖမ်းဆီးရမိတယ်လို့ကရင်နယ်ခြားဆောင်တပ်များအတွင်းရေးမှူးရဲ့ကိုရဲရရှိဘုံမူးနိုင်မောင်စော်ကပြောပါတယ်။ဒီခေတ်တဲ့2015ခုနှစ်ကစပြီးကောင်းမှုနဲ့ပြပင်ချောင်းဖျားရွာဒေသမှာ DKPA ခွဲထွက်နဲ့ BGF တွေအကြားမကြာခဏပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒီပြစ်ခတ်မှုတွေကြောင့်ဒေသခံတွေလည်းမကြာခဏထွက်ပြေးတိတ်ဆောင်နေရပါတယ်။ဒါအပြင်မေတ္တဝေါ်ဒေတာဖက်မှာလည်း TKPA ခွဲထွက်အဖွဲ့နဲ့ BGF တို့အကြား2016ခုနှစ်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရွာသားတွေမြန်ကြီးငူစစ်ဆောင်စခန်းမှာထွက်ပြေးခိုလုံနေရတယ်လို့လက်ရှိဒေတာမပြောင်းရဲသေးတဲ့စစ်ဘေးရှောင်9000ကျော်ရှိနေပါတယ်။
မိုးပြင်းနဲ့ရေးမြုပ်နဲ့လမိုင်းမြုပ်မှာငွေကြသိန်းထောင်ချီတဲ့အွန်လိုင်းပေါ်ငွေစုငွေချေလေလံမဲလုပ်ငန်းမတမာမှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတွေရဲ့အနံ့ငွေပေါ်မှာအတိုးရပိုင်းတော့90စီပေးပြီးငွေစုငွေချေလုပ်ငန်းကလည်းတမရက်တွေမှာငွေထုတ်မပေးနိုင်ပဲတိုင်ချုပ်အပဝင်အဓိကလှုပ်ဆောင်နေသူ၃ဦးထွက်ပြေးသွားတာကြောင့်ငွေစုအနှံ့သူတွေနှိမ့်နံနေရတယ်လို့ငွေစုသူတူကပြောပါတယ်။စုငွေစုစုပေါင်းကြသိန်းပေါင်းတသိန်းကျော်ရှိမယ်လို့လဲခန့်မှန်းထားကြပါတယ်။ငွေစုလီလံလုတ်ကင်တို့ဖွဲ့နှူးကနေရဲတပ်ဖွဲ့ထံဖမ်းခံထားရပြီးရေးမြုပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေအခြေအနေကိုထိန်းသိမ်းနေရပါတယ်။ဒီလိုတရားမဝင်ငွေစုငွေချေလုပ်ငန်းလုတ်ကင်နေတာသတင်းတွေကြဲကြဲပြန့်ပြန့်ပေါ်ထွက်နေပေမဲ့လည်းအာဏာပိုင်တွေဘက်ကတော့တဆုံတရားဟန့်တန်းတာမျိုးမရှိခဲ့သလိုအခုဖြစ်ပွားနေတဲ့ပြဿနာတွေကဘယ်လိုကင်တွယ်သွားမလဲဆိုတာစောင့်ကြည့်သွားရမယ်လို့ဒေသခံတွေကပြောပါတယ်။
လွယ်ကော်မြို့ကန္နာဟေဝန်ပန်းချံမှာဘုချုံစန်းကျေးရုပ်ဆောက်လုပ်တာနဲ့ပတ်သက်လို့ကန့်ကွက်နေတဲ့ကရင်နီလူငယ်6ယောက်ကိုပြည်내အစိုးရအဖွဲ့ကတရားစွဲဆိုလိုက်ပါတယ်။နိုင်ငံသားများရဲ့ ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးရေးဥပဒေပုံမှာတည်နေပြည်နယ်အစိုးရကနေမေလ၁၆ရက်နေ့မှာတရားစွဲဆိုခဲ့တာပါ ဒီနေ့စာမိုင်းမှာလွယ်ကော်မြို့ကကနာဟေဝန်ပန်းချာမှာဘူချုပ်ကျေးရုပ်စိုက်ထူခဲ့တဲ့အပေါ်ကယင်းနီလူငယ်တွေကကန့်ကွက်ဆန္ဒပြခဲ့ကြပြီးဒီဆန္ဒပြတောင်းဆိုမှုတွေကိုအစိုးရကအင်အားတုံးနေနှင်းခဲ့ပါတယ်ဒီပြဿနာကိုအဖြေရှာဖို့အတွက်မေလ၁၄ရက်နေ့ကဆန္ဒပြခေါင်းဆောင်တွေပြည်နယ်အစိုးရအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနNPC အပါအဝင်သက်ဆိုင်ရာအဖွဲ ဒီကိစ္စကိုလည်းဆုံးဖြတ်ခဲ့ပြီးတင်မာမှုတွေပြန်ဖြစ်ခဲ့လို့အခုလိုကရင်နီခေါင်းဆောင်တချို့ကိုတရားစွဲဆိုခဲ့တာလည်းဖြစ်ပါတယ်။
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ NCA လက်မှတ်ရေးထိုးတိုင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကိုထိုင်းနိုင်ငံမှာကျင်းပခဲ့ရမှာပုံသဘောထားတစ်ခုချမှတ်နိုင်ခဲ့တယ်လို့အဖွဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ် အစိုးရ နဲ့ NCA အပြည့်အဖွဲ့တွေကြားတစ်ဆုနေတဲ့ငင်းချင်းလုပ်ငန်းရှင်တွေရှေ့ဆက်အလားအလာဘလို့ရှိနေပါသလဲမိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်
ပြီးခဲ့တဲ့သတင်းပတ်မေ၁၈ကကျင်းပပြီးစီးခဲ့တဲ့NCA လက်မှတ်ထိုးတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံနောက်ဆုံးနေ့မှာတစ်ဆုနေတဲ့ရင်းချမ်းရေးလုပ်ငန်းရှင်တွေကြော်လွှားနိုင်ဖို့ဘုံတဘောသားချက်တွေချမှတ်နိုင်ခဲ့တယ်လို့လည်းပြောခွင့်ရပေါ့ကူဘုံမူကြီးဆိုင်ရင်းကခုလိုပြောပါတယ်ဒီအစုဝေးကလေအတိတ်အကြောင်းအရာနှစ်ခုကိုကျွန်တော်ဆွေးနွေးခဲ့ ဖွဲ့တဲ့တက်ဖြစ်တယ်အစိုးရညီချမ်းရေးကော်မရှင်အကြံပေးဖွဲ့ဝင်ဦးလှောင်မောင်ရွှေကတော့ NCA လက်မှတ်ထိုးတိုင်းနာလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေရဲ့အခုကျင်းပတဲ့အစည်းအဝေးကပထမပိုင်းနဲ့ဖြစ်ပြီးအစိုးရနဲ့တရားဝင်ဆွေးနွေးပွဲတွေအများကျင်းပတည်တယ်လို့လည်းပြောပါတယ်အခု
အဲ့တော့တရားဝင်ဆွေးနွေးပွဲဒီလိုလာမယ်ဆိုတာလည်းကျွန်တော်တို့မတွေ့သေးဘူးကွနော်အဲ့ဒါတွေကတော့အများဆုံးဆောင်ရွက်နိုင်ဖြစ်အကောင်းဆုံးပေါ့ဗျာမဟုတ်ရင်တော့တစ်ဖက်နဲ့တစ်ဖက်ကြောင့်ကြာသွားရင်လည်းယုံကြည်မှုတွေပြောသွားလာလို့ဖြစ်သွားနေတယ်2021ခုအစိုးရအနေနဲ့ဒုတိယနေရာမှာထားရှိတယ်လို့မြင်ပြီး2021လွန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအစိုးရအနေနဲ့
၂၀၂၀ရွေးကောက်ပွဲကလည်းတဖြည်းဖြည်းနဲ့နီးကပ်လာတာနဲ့မျှရွေးကောက်ပွဲကိစ္စတွေသက်သာရောက်နေပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကဒုတိယနေရာမှာရှိနေတော့၂၀၂၀မတိုင်ခင်၂၀၂၀လွန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ပဲလို့အနေထားဖြစ်တဲ့ဆိုတာကြိုတင်ဆွေးနွေးပြီးသဘောတူညီချက်ရရှိထားဖို့လိုအပ်ပါတယ်။
NCA လက်မှတ်ထိုးတိုင်းနာလက်နက်ကိုင်ခေါင်းဆောင်ထိုက်တီစီဝေးပထမပိုင်းကိုမေလ၁၄ရက်နေ့ကနေ၁၈ရက်နေ့ထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့ရမှာထိုက်တီခေါင်းဆောင်ကိုယ်စားလှယ်တွင် ကချင်ကအိုင်အေနဲ့ကရင်နီကအန်ပီပီလေးလာသူတွေနဲ့နီးပညာထောက်ကူပြုသူတွေစုစုပေါင်းအယောက်၈၀လောက်တက်ရောက်ခဲ့တာဖြစ်ပြီးထိုက်တီစီဝေးဒုတိယပိုင်းကိုလည်းမကြာခင်လပိုင်းတွေမှာဆက်လက်ကျင်းပသွားမယ်လို့ပြောကွေးရပုဂ္ဂိုလ်ထံကသိရပါတယ်ရှင်
ဆက်ပြီးတော့ချင်းတီနယ်တောင်ပိုင်းပလောဝမြို့နယ်မှာဆန်တင်ဖို့ခွင့်တမရော့ဘက်ကနေပိတ်ပင်ထားတာကြောင့်ဆန်ပြက်လက်မှုရင်ဆိုင်နေကြရပါတယ်။ဘာကြောင့်အခုလိုမျိုးဆန်တဲယူကွင်းကိုတမရော့ဘက်ကပိတ်ပင်ထားရပါသလဲ။ဒေသခံပြည်သူတွေကရောဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရသလဲအကြောင်းစုံကိုတော့ကိုရော့ဘက်ကစူးစီးထားပြီးနိုင်ကုန်းအင်ကတင်ဆက်ထားပါတယ်။
မြမသမတော်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားနေမှုကြောင့်မြမသမတော်ကနေရခိုင်ပြည်နယ်ကနေတဆင့်ပလောဝမြို့ဘက်ကိုစံတင်ဖို့ခွင့်ကိုပိတ်ပင်ထားတယ်လို့ပလောဝမြို့နယ်လူမှုကွန်ရက်ပြဟိတဖွဲ့မှသာဝန်ရှိသူတို့ကပြောပါတယ်။လောလောဆယ်လောဝမရသေးဘူး။မြို့နယ်ကနေပြည်ပြင်းပေးမိမဲ့လေတက်ကနေဖွင့်ပြုတ်ပေးဘူး။နှစ်ချက်ကိုပြူဟာပေါ့နှစ်ချက်ကိုတက်ရင်ဒ
ဒီကဘာပလာနဲ့ပတ်သက်ပြီးလာလုံးမယ်ဆိုရင်သူတို့ကဘာပလာနဲ့မှာပတ်သက်ပြီးလာလုံးမယ်ဆိုရင်သူတို့ကဘာပလာနဲ့မှာပတ်သက်ပြီးလာလုံးမယ်ဆိုရင်သူတို့ကဘာပလာနဲ့မှာပတ်သက်ပြီးလာလုံးမယ်ဆိုရင်သူတို့ကဘာပလာနဲ့မှာပတ်သက်ပြီးလာလုံးမယ်ဆိုရင်သူတို့ကဘာပလာနဲ့မှာပတ်သက်ပြီးလာလုံးမယ်ဆိုရင်သူတို့ကဘာပလာနဲ့မှာပတ်သက်ပြီးလာလုံးမယ်ဆိုရင်သူတို့ကဘာပလာနဲ့မှာပတ်
Chita Luziga ne Kuni Tambi, Wesania and Ita Pini Bilu, Palawamune, Lumu Kuni Yipuesa when she do have a Sepio Ware.
Nocciado, Chita Luzia, the Kuni Tama will let the Boba. Chuta and she long had the Chuta and she needed her receiver, no? I do this, Yanni, but the same time, Kuni Tama, we are in it. Probably not that can no machine, you will, yeah. I'm a machine, not Santu Saham.
Palawamuneha, you can't be in a Vega Sangura, Tika Atani Abi, you can't be in a Chango Ganese, sadly net Timbuli Shibare. Bigger at Ebrela Kumanga Sabiro, you can't be Negani, Santa Yuku, Tamrogani, Pepin Terra, Chibare. Tilo Pepin like a job, Palawamu Woga, San Yong Saniha, San Pialani B, Yongzia Sam Shidolo, San Sani Petaya Relo, Palawamu Woga, San Yong to Ton Yuga, Pio Ware.
Lakum Nagaka Dangani, San Amishiobu, Nama Javi, Sine Petade.
Sunday, they were paping like a son of Patabiro. But I want you to know, Ocho Yemu Uko on was set to a Mijiyama. Tuga Kulu, Pio Ware.
ကျွန်တော်တက်ကလုံချွေးတို့ရဲ့ချဲရတယ်လို့လုတာပါလိမ့်မယ်နော်ကျွန်တော်ကတော့ညှို့တွေပါတယ်ကတော့ပြေးနေတာပဲတူခင်ကတော့ပြေးတာမပြေးတာရတာတက်ကရှိမယ်နော်ဘယ်လိုမှမြို့နယ်တွင်ရခိုင်တပ်တော်အေအေနဲ့မြန်မာတပ်မတော်တို့ကြာစီယူပြည်ပခါဖြစ်ပေါ်လာပြီးနောက်ပိုင်းစံတင်ဖို့မှုပြိပင်တာဖြစ်ပေါ်လာခဲ့ပါတယ်
အခုဆက်ပြီးသတင်းတင်းချုပ်ကိုနားဆင်ကြရမှာပါရှင် ပြခန့်ပြင်းတဲ့ကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနယ်မလာကျေးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ကလေးတဦးသေဆုံးခဲ့ပြီးမိခင်အပါဝင်ကလေးသုံးဦးလည်းဒဏ်ရာရရှိခဲ့ပါတယ်။တရုတ်စီရွယ်ခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
တိုင်းရင်သတင်းလွှာကဏ္ဍကိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုတောက်ကြနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါလိမ့်ရှင်။အခုမနေ့ခင်ထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေကိုနိုင်အထိလိုင်းတို့မီတာ20 25 30နှစ်တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။ဒီကနေ့တောက်ကြနေ့ညပိုင်းမှာတော့အမျိုးသမီးကဏ္ဍတု
အခုတောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသစေအောင်ကပြောပြပေးပါအောင်မရှင
်။ဤဝင်ကချင်းချောက်နေတာတွေကိုဟန်တာတဲ့အနေနဲ့အမေရိကန်ပြည်ထောင်စုက9000ကနေ10000ကျားအရေးတွဲရှိတဲ့တပ်တွေကိုအရှေ့လေပိုင်းဒေသကိုစီလွတ်မဲ့သတင်းတွေထွက်နေတာနဲ့ပတ်သက်ပြီးယာယီကာကွယ်ရေးဝန်ကြီးပက်ရှန်နဟန်ကညင်းဆူလိုက်ပါတယ်။မနေ့ကြတာပဲနေ့ကဒီကိစ္စနဲ့ပတ်သက်ပြီးပင်တဂွန်စစ်ဌာနချုပ်ထိတ်တန့်တာဝန်ရှိသူတွေအင်ဖြူတော်မှာအစီရင်ခံတင်ပြဖို့ရှိတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောကြောင်းလဲသတင်းတွေမှာဖော်ပြထားပါတယ်။ American ပြည်ထောင်စုရဲမှဝင်ရောက်အခြေချဖို့အတွက်ကြတာပဲနေ့တုန်းက American တောင်ပိုင်း Mexico နယ်စပ်ကိုရောက်လာတဲ့ရွှေပြောင်းအခြေချလူသူအရေအတွက်တဟုန်ထိုးများလာပြီး3သိန်းကျော်လောက်ရှိပြီလို့သမ္မတ Trump အစိုးရတာဝန်ရှိသူတွေကပြောပါတယ်။နေဆက်ဖြတ်ကျော်ပြီးအမေရိကန်နိုင်ငံနဲ့ဝင်ရောက်ဖို့ကြိုးစားစဉ်မှာကလေးငယ်တွေတည်ဆုံးခဲ့တာပြီးရှိတဲ့အတွက်အခုတစ်ခေါက်မှနေဆက်ကရွှေ့ပြောင်းအခြေချတွေအရေးသမ္မတ Trump အစိုးရဘယ်လိုကင်တွယ်မလဲဆိုတာကိုလွှတ်တော်ကအနီးကပ်စောင့်ကြည့်နေပါတယ်ကမ္ဘာအကြီးအမားဆုံးဒီမိုကရေစီနိုင်ငံမှာလွန်ခဲ့တဲ့9နှစ်ကတည်းပို့ပြီးတော့ကြီးမားတဲ့အောင်ပွဲရခဲ့ပြီးတဲ့နောက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့တိုင်းပြည်ကိုအင်အားကြီးမားပြီးလူတိုင်းအကျုံးဝင်စေမယ့်နိုင်ငံအဖြစ်ထူထောင်သွားမယ်လို့ကြေညာပေးလိုက်ပါတယ်။ BJP ခေါ်သူ့ရဲ့ဟိန္ဒူအမျိုးသားရေးပါတီဟာရေတွယ်ပြီးသမျှအမတ်နေရာ300နိုင်ရရှိထားပြီးဖြစ်ပါတယ်။ဒါဟာ35နှစ်အတွင်းပါတီတစ်ခုတည်းကနေအမတ်အများစုနှစ်ကြိမ်အနိုင်ရရှိတယ်ဆိုတာကိုပြသနိုင်မယ့်အခွင့်အလမ်းရရှိသွားတာလည်းဖြစ်ပါတယ်
။တောက်ကြနေမနေ့ကထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမမျှသတင်းအောင်ပြောပြပေးသွားတာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line to meter 18 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.